မြို့နီးတဝိုက်မှာကိုကန့်တက်အပါဝင်ပူးပေါင်းတက်တွင်နဲ့စစ်ကောက်စီတို့ရဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကိုပြောင်းရွှေ့သူများလာကြောင်းမူဆယ်ဒေသခံတွေကဗီအိုကိုပြောပါတယ်တိုက်ပွဲတွေကြောင့်မူဆယ်နေဆက်ကိတ်ကိုတရုတ်ဘက်ကပိတ်တော့မယ်ဆိုတဲ့သတင်းတွေလည်းပြန့်နေပါတယ်ဒါပေမဲ့လက်တလုံးမှာတော့တရားဝင်နေဆက်ဖြတ်ကျော်သူအများကြီးရှိနေသေးကြောင်းဒေသခံတို့ကဗီအိုကိုပြောပါတယ ဝင်လို့ရတယ်ဗျာဝင်လို့စောင့်နေကြတယ်ဗျာဒါဖြစ်နေကြတော့အဓိကတော့ပြောလို့မရဘူးဗျာအလောကဒီဖြစ်လာတယ်ဗျာတော့ပြောလို့မရတော့စောင့်နေကြတယ်ဒီဒီသားတယ်ရာနာတဲ့ဒီကမှာပြောပြီးလို့ရဒီရောခုကသာကံရရောကသာကံရရောဒီမှာ
တနှစ်တန်းရှိတဲ့တရုတ်နယ်စပ်ဖြတ်ကျော်ကွင်းကမြန်မာငွေ360နီးပါးရှိနေပါတယ်အများစုကတော့တပတ်နေထိုင်ခွင့်ကန့်နဲ့နယ်စပ်ကိုဖြတ်ပြီးတရုတ်တထေးရဲ့အာမခံနဲ့ဆက်ရုံတွေမှာအလုပ်ဝင်လုပ်ကြတာပါရှမ်းမြောက်ကကုန်တယ်လုပ်ငန်းရှင်တွေအပါအဝင်ရန်ကုန်အထက်ကျုပ်ဆက်ရုံတွေကရောက်လာသူတွေလည်းရှိနေကြောင်းဒေသခံတို့ကပြောပါတယ်
ကိုမြေကမင်းတို့ရာချိုးပင်ပြောနေတယ်လို့အတန်းအဖြစ်များတော့ခုလိုတော့ပြရမင်းပါတယ်ကိုဟုတ်နာပုံတင်နဲ့ရှင်းစားပါလို့ရှိရတယ်တော့အင်းဒီရောက်လို့ရှိရင်ဟိုအလုပ်ပေးမှာပေါ့ဟိုတစ်ခါကျလို့လည်းမှာတစ်ခါကျလို့ပြီးတော့မှတစ်ခါအမှတ်ကြီးခေါ်သွားပေးမှာတော်လို့ရရှိပြီးတော့အလုပ်ကိုပြရမှာပေါ့နော်ဒီလိုရှင်တင်ရှိမှပြင်ရတဲ့ဆင်းရဲစဉ်တချို့တော့ပြောရမှာပေါ့
စစ်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းရဲ့စီးပွားရေးကျဆင်းနေတယ်လို့ဒေသခံတွေကပြောပါတယ်မြန်မာငွေတန်ဖိုးကလည်းကျလာတဲ့အတွက်မူဆဲမှာမြန်မာငွေကိုလက်မခံတော့တာကြောင့်တရုတ်ယွမ်ငွေနဲ့အယောင်းဝယ်လုပ်နေကြပါတယ်စစ်ကောင်စီရဲ့အာဘော်ဖြစ်တဲ့မြန်မာအလင်းသတင်းစာမှာတော့အခုနှစ်ဧပြီလနဲ့မေလအတွင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကနေအမေရိကန်ဒေါ်လာတန်း400ရရှိတယ်လို့ဇွန်လထဲမှာဖော်ပြခဲ့ပါတယ်ဒါကလည်းပြီးခဲ့တဲ့2023ခုနှစ်ကာလထက်ဒေါ်လာတန်း200ကျော်ယွန်နေသွားတာလို့យေတာထားပါတယ်မူဆဲလွဲကျဲချင်းရွှေဟော်ကမ်ပိုက်တီကျိုင်းတုံနယ်စပ်ဂိတ်တွေကနေကုန်သွယ်ခဲ့တာဖြစ်ပြီးတော့မူဆယ်ကတော့ဒီထဲမှာကုန်သွယ်မှုတန်ဖိုးအများဆုံးဖြစ်တယ်လို့မြမအလင်းသတင်းစာကဖော်ပြထားပါတယ်ခင်ဗျ